တော်တရှင်များမင်္ဂလာပါအခုဒီဘက်မှာတော့မြန်မာနိုင်ငံအနေနဲ့ပဲမျိုးစုံစိုက်တာကိုလျှော့ပြီးဈေးကွက်ပုံမကျပြန့်တဲ့ဒီပင်သီးနှံတွေကိုပြောင်းလဲစိုက်ပျိုးဖို့လိုအပ်နေတယ်ဆိုတဲ့အကြောင်းဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ဒီလိုလုပ်နိုင်ဖို့အစိုးရဘက်ကလက်တွေ့ပူးပေါင်းမှုတွေလုပ်ပေးဖို့လိုနေတယ်ဆိုတာကိုပါတင်ပြဆွေးနွေးသွားမှာပါကနဦးအနေနဲ့မြန်မာနိုင်ငံရဲ့ပဲမျိုးစုံပြပတင်ပို့တဲ့ဈေးကွက်အကြောင်းအချင်းချုပ်တင်ပြပါမယ်2018ခုနှစ်နှစ်လယ်လောက်အထိမြမပဲမျိုးစုံဈေးကွက်ကရွှေတီးဆောင်ခဲ့တဲ့ကာလလို့ဆိုရမှာပါပြည်ပကိုပဲမျိုးစုံတင်ဖို့ရောင်းချတာကနေဝင်ငွေနှစ်စဉ်ဒေါ်လာဘီလီယံနဲ့ချီပြီးရခဲ့ပါတယ်မပဲပဲစင်းကုန်ပဲဒီစိန်စတဲ့နိုင်ငံခြားပို့တဲ့ပဲတွေစိုက်တဲ့တောင်သူတွေကလည်းဝင်ငွေကောင်းခဲ့ကြပါတယ်စပါးတေအေကစိုက်လို့အမျက်တသိန်းကျန်ဖို့မကျင်းသေးတဲ့ကာလမှာပဲတေအေကရဲ့အမျက်က4သိန်း5သိန်းလောက်အထိရှိခဲ့ကြပါတယ်ဒါပေမဲ့အိန္ဒိယက2018ခုနှစ်နှောင်းပိုင်းကာလမှာသူ့ရဲ့ပဲဝယ်ယူမှုပုံစံကိုပြောင်းလဲပစ်လိုက်ပါတယ်။အိန္ဒိယကကမ္ဘာပေါ်မှာပဲဝယ်ယူမှုပမာဏအများဆုံးနိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံကနေပြည်ပကိုရောင်းနေတဲ့ပဲမျိုးစုံရဲ့80ရာခိုင်နှုန်းကိုလည်းအိန္ဒိယကိုပဲရောင်းနေခဲ့တာဖြစ်ပါတယ်။အိန္ဒိယကသူ့ရဲ့ပဲဝယ်ယူတဲ့မူဝါဒကိုပြောင်းပြီးတော့အဝယ်ကိုကန့်သတ်ပစ်လိုက်တဲ့အတွက်ရွှေတီးဆောင်နေတဲ့မြမပဲဈေးကွက်ကလည်းရုတ်ချီးဆိုသလိုဘုံဘုံလဲလူနီးပါးအခြေအနေကိုရောက်သွားပါတယ်။အဲ့ဒီအချိန်ကနေလက်ရှိကာလအထိတနစ်ခွဲလောက်အတွင်းမှာမြမပဲမျိုးစုံဈေးကွက်ဟာအခြေအနေတော်တော်ဆိုးပါတယ်။အိန္ဒိယဘက်ကပဲဝယ်တဲ့ဈေးကွက်ကိုဖွင့်လိုက်ပိတ်လိုက်နဲ့စိတ်ကြိုက်ကစားနေကြတာပါ။အိန္ဒိယရဲ့ဈေးကွက်အဖွင့်အပိတ်ပေါ်မူတည်ပြီးပဲဈေးကထိုးတက်လိုက်ထိုးကျသွားလိုက်နဲ့မြမတောင်သူတွေတထောက်လျှောက်လုံးဒုက္ခရောက်နေကြတာဖြစ်ပါတယ်။အခုလဲပြီးခဲ့တဲ့ဇန်နဝါရီလအကုန်မှာပဲဝယ်ယူမှုကိုရန်နာမဲဆိုပြီးအိန္ဒိယဘက်ကကြေညာစာထပ်ထွက်လာပြန်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီလကတည်းကပဲစင်းကုန်နဲ့ပဲဒီစိန်ကစပေါ်နေပါပြီ။ရှေ့လာမဲ့3လပိုင်းထဲမှာမပဲတွေပေါ်ပါတော့မယ်။ဒါပေမဲ့အခုတော့အိန္ဒိယကအဝယ်ပိတ်လိုက်တဲ့အတွက်ပဲစင်းတွေကချက်ချင်းထိုးကျသွားပါပြီ။ဈေးကွက်အခြေအနေအရဆိုရင်လက်ရှိပဲပေါ်တဲ့ရာသီမှာမြန်မာတောင်သူတွေဒုက္ခကြုံပါပြီ။ပဲဈေးကွက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွက်ကြုံနေရတဲ့ပြဿနာကဝင်ငွေအများကြီးရနေတဲ့ဈေးကွက်ကြီးတစ်ခုလုံးဆုံးရှုံးသွားရုံသာမကဘဲနဲ့နောက်ဆက်တွဲဆုံးရှုံးမှုတွေဆက်ကကြုံနေရတာပဲဖြစ်ပါတယ်။ပဲဈေးကွက်အခက်အခဲဖြစ်ပြီးနောက်ပိုင်းမှာဈေးကွက်ပြန်လည်အဆင်ပြေဖို့မြန်မာဘက်ကပုဂ္ဂလိကဘိုင်းကရောအစိုးရဘိုင်းကရောကြိုးပမ်းမှုတွေတော်တော်လုပ်ခဲ့ပါသေးတယ်။အိန္ဒိယသမ္မတမြန်မာနိုင်ငံကိုလာတုန်းကပဲတွေကိုအရင်ကလိုပဲပြန်လည်ဝယ်ယူဖို့ဆိုပြီးမြန်မာအစိုးရခေါင်းဆောင်ပိုင်းအနေနဲ့တရားဝင်တောင်းဆိုတာတွေအထိလုပ်ခဲ့ပါသေးတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့သူ့ရဲ့မူဝါဒကိုပြောင်းတာမတွေ့ရပါဘူး။သူ့ဘက်ကလိုအပ်ရင်အဝယ်ကိုဖွင့်ပေးတယ်သူ့ဘက်မှာပဲတိတ်မလို့တဲ့အချိန်ဆိုရင်အဝယ်ကိုရုတ်တရက်ပိတ်ပြတ်တတ်ပါတယ်ဒီလိုနဲ့ပဲပြီးခဲ့တဲ့တစ်နှစ်ခွဲနှစ်နှစ်ကာလအတွင်းမှာမြမပဲဆိုင်တောင်သူတွေတော်တော်ကိုဆုံးရှုံးမှုများနေခဲ့ပါတယ်ဒီဆောင်မမှာအဓိကတင်ပြခြင်းတဲ့တစ်ချက်ကမြမဘက်ကဘလို့ပဲစူးစမ်းနေသည်ဖြစ်ပါစေအိန္ဒိယကိုတင်ပို့တဲ့ပဲဈေးကွက်အရင်ကလိုအခြေအနေမျိုးပြန်ရောက်ဖို့အလားအလာအရန်နေသွားပါပြီဆက်လက်ပြီးပဲဈေးကွက်အခက်အခဲကိုဘလို့ဖြေရှင်းကြမလဲဆိုတဲ့အပိုင်းကိုဆွေးနွေးကြည့်ရအောင်ပါကျွမ်းကျင်သူတွေရဲ့အကြံပြုချက်ကတော့မြန်မာနိုင်ငံအနေနဲ့ပဲဈေးကွက်မှာကြုံနေရတဲ့အခက်အခဲကိုရင်ဆိုင်ဖို့အတွက်အသင့်တော်ဆုံးအဖြေကသီးနှံပြောင်းလဲစိုက်ပျိုးဖို့ပဲဖြစ်ပါတယ်။အိန္ဒိယဈေးကွက်ကိုမှီခိုပြီးရောင်းချနေရတဲ့ပဲအမျိုးအစားတွေကိုလျှော့ဆိုက်ပြီးရင်ဈေးကွက်အလားအလာကောင်းတဲ့ဈေးနှုန်းလဲကောင်းမွန်မဲ့တခြားသောသီးနှံအမျိုးအစားတွေကိုအစားထိုးစိုက်ပျိုးဖို့ပဲဖြစ်ပါတယ်။ပဲဈေးကွက်အခက်အခဲကိုဖြေရှင်းဖို့ဆိုပြီးပဲကုန်တယ်တွေဈေးကွက်ကျွမ်းကျင်သူတွေပညာရှင်တွေအစိုးရဌာနဆိုင်ရာကတာဝန်ရှိသူတွေပူးပေါင်းပြီးဆွေးနွေးပွဲတွေအဖြေရှာပွဲတွေတော်တော်လေးလုပ်ခဲ့ကြပါတယ်။ကျွမ်းကျင်သူတွေရဲ့အကြံပြုချက်ကလည်းအိန္ဒိယကိုပို့တဲ့ပဲအမျိုးအစားတွေကိုလျှော့ဆိုက်ဒီပြင်သီးနှံတွေကိုပြောင်းလဲစိုက်ပျိုးကြဆိုတဲ့အဖြေပဲဖြစ်ပါတယ်။မြမပဲဈေးကွက်အကျက်အတဲကိုဖြေရှင်းဖို့အတွက်သီးနှံပြောင်းလဲစိုက်ပျိုးကြဆိုတဲ့ရှင်းလင်းထင်ရှားတဲ့လမ်းကြောင်းအဖြေကိုသိပေမဲ့ဒီကနေ့အထိပြည်ပြည်ပြင်းပြင်းအကောင့်ထဲမဖော်နိုင်သေးပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စကအင်မတန်ကြေပြန့်တဲ့ကိစ္စပါ။ပုဂ္ဂလိကကဏ္ဍရဲ့အင်အားနဲ့တင်လုပ်ဖို့မဖြစ်နိုင်ပါဘူး။အစိုးရဘက်ကပြည်ပြည်ပြင်းပြင်းထိထိရောက်ရောက်ဦးစီးဦးဆောင်လုံးမအောင်မြင်မဲ့ကိစ္စဖြစ်ပါတယ်။ဒီနေရာမှာပွန့်ပွန့်လင်းလင်းပြောရရင်ပဲစည်းကွက်အကျက်အသေးဖြေရှင်းဖို့အစိုးရဘက်ရဲ့ပူးပေါင်းဆောင်ရွက်မှုဟာလက်တွေ့ဘက်မှာလိုအပ်နေတယ်လို့ဆိုရပါလိမ့်မယ်။နမူနာအနေနဲ့ပြောရရင်ပုဂ္ဂလိကနဲ့ပေါင်းပြီးပဲဝယ်ယူဖို့ကျပ်ငွေဘီလီယံ90ထည့်သွင်းမယ်လို့ပြောပေမဲ့အစိုးရဘက်ကလက်တွေမှာဒီကနေ့အထိမထည့်သွင်းသေးပါဘူး။ဒီကောင်ကျောင်းအနေနဲ့ပြောချင်တာကတော့ပဲစိကွက်အကျက်တဲဟာပဲဆိုင်တဲ့တောင်သူတွေပဲကုန်တယ်တွေရဲ့ကိစ္စဆိုတာတက်ပေါ်ပါတယ်။တန်းပြည်ရဲ့ပင်မကျော်ယိုစီးပွားရေးမန်တိုင်ဖြစ်တဲ့စိုက်ပျိုးရေးကဏ္ဍကြီးရဲ့ပြဿနာကြီးဖြစ်ပါတယ်။ဒါကြောင့် ပဲစိကွက်အကျက်တဲကိုနိုင်ငံတော်ပြည်ထနာလို့သဘောထားပြီးအစိုးရကဦးစီးဦးဆောင်ဖြည့်ရှင်းဖို့လိုပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။